နိုင်ငံသား30ရင်းနေဂျပန်ခြေဆိုင်ဒီပလိုမတ်သတင်းစာမှာဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD ပါတီရဲ့ပြီးခဲ့တဲ့ကြားရရွေးကောက်ပွဲမှာလက်လက်နေရ73နေရအနက် NLD က9နေရမှသာအနိုင်ရခဲ့တဲ့အခြေအနေပေါ်2015အထွေထွေရွေးကောက်ပွဲနဲ့2019ကြားရရွေးကောက်ပွဲအခြေအနေတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင် NLD အတွက်အချက်ပေးခေါင်းလုံးသာကြားလိုက်ရတာပါပဲပြည်သူတွေကတော့စကားပြောလိုက်ပါပြီဒေါ်စန်းစုကြည်နဲ့ NLD ပါတီအနေနဲ့ပြည်သူအသံကိုနောက်ဝယ်ပတ်ဆင်ပြီးချိန်ညှိဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့အစချီဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံရဲ့နိုင်ငံကြီးနဲ့စီးပွားရေးရာကဏ္ဍတွေမှာအခြေအနေနှင်းကျနေရတဲ့ကိစ္စအတွက်တက်မတော်မှလည်းတာဝန်အများကြီးရှိတယ်ဆိုတာမှန်ပါတယ်တဲ့။ဒါပေမဲ့ဒေါ်စစုကြည်နဲ့သူ့ရဲ့ပါတီကလည်းပြစ်တင်ဝေဖန်ခံနေရတာပါပဲ။အနာရပါတီအနေနဲ့တရင်တော်လူမျိုးစုဒေသတွေကကာလကြာစီပြည်တွင်းစစ်နဲ့ပတ်သက်ပြီးလုံလောက်အောင်မဆောင်ရွက်နိုင်ခဲ့ကြောင်းဝေခံခဲ့ပါတယ်တဲ့။ဒီကြားထဲမှာပဲဘူးလေးရဖေုံစင်ဆိုသလိုရခိုင်ပြည်နယ်ပြည်ပခန့်ပြဿနာကပေါ်ပေါက်လာခဲ့ပြန်ပါလေ။ပြဿနာတစ်ခုချင်းစီကိုအယုံဆိုင်ဖို့ဆိုတာကလည်းလက်တွေ့မှာအနေဒီပါတီအနေနဲ့ရခိုင်ပြည်နယ်ပြဿနာကိုနိုင်နိုင်နေနဲ့မကင်တွယ်နိုင်တာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုမဆွဲဆောင်နိုင်တာနိုင်ငံစီးပွားရေးကိုနိုင်နိုင်နေနဲ့မကင်တွယ်နိုင်တာစတဲ့ပြဿနာတွေရှိနေတာပါတဲ့အထူးသဖြင့်အခွင့်အရေးနဲ့ပဋိပက္ခဖြစ်ခြင်းရဲ့ဘာဝင်လူများစုလူနည်းစုကိစ္စမှာအနေဒီအာဏာရခဲ့တဲ့ပထမနေ့တစ်လျှောက်လုံးဒေါ်စန်းစုကြည်ဟာပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေရဲ့အလိုကိုလိုက်ပြီးရခိုင်အရေးမှာအတန်တိတ်ပြီးနေရတာပါတဲ့စစ်တပ်ကလည်းအခခတ်သိမ်းကာဝဲပေးနေရပြီးရေတာသတင်းတော့နှစ်ဦးကိစ္စမှာလည်းအလားတူနှလုံးသားမဲ့တယ်လို့ညီကြရတယ်လို့ဆောင်းမကဆိုပါတယ်။အဲ့ဒါတွေကပဲသူ့ကိုပြန်ပြီးတော့အကျိုးပေးတာမထူးဆန်းပါဘူးလို့လည်းဖော်ပြပါတယ်။ဂျာပြရွေးကောက်ပွဲမှာတာရင်သားလူမျိုးစုမဲဆန္ဒနယ်တွေမှာအနေဒီရှုံးနေကြတာကသက်သေပြနေတာပါပဲတဲ့။အနေဒီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတာရင်သားဒေသတွေကလက်လက်နေရ6ခုမှာ9ခုရှုံးနေကြတယ်။ကျွန်တော်တို့ရဲ့ညီချင်းရဲ့လုံငန်းစဉ်ဆောင်ရွက်ပုံတွေကိုတရင်သားတွေကအားရကျဉ်းနှံ့မှုမရှိကြဘူးလို့ဝန်ခံပြောဆိုခဲ့ကြောင်းလည်းဒီပလိုမက်ဆောင်းမကဖော်ပြပါတယ်။ဒါပေမဲ့မင်းတို့တစ်ယောက်မွဆလင်တစ်ခွတ်တွေပြန်ခေါ်ရေးပြဿနာကဒေါ်စန်းစုကြည်အတွက်သာမကမြန်မာနိုင်ငံအတွက်ပါအင်မတန်မှကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေဦးပါပါ။ဒါ့အပြင်နေဆက်တစ်လျှောက်မှလည်းလူမျိုးစုတန်းတကိုင်အဖွဲ့တွေချင်းပဋိပက္ခတွေဖြစ်ပေါ်နေတာတွေကလည်းရှိနေဆဲပါ။ NLD အနေနဲ့ကတော့2020ရွေးကောက်ပွဲမတိုင်ခင်ရှင်းရလင်းရမဲ့အမေဖုတ်ရဲ့ခြေခင်တွေကတထွေးကြီးပဲရှိနေပါသေးတယ်။စီဝိုင်းဆိုင်ရာမူဝါဒကလည်းညှဆန့်ခရမ်းပြိုးနေရစေနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကလည်းညှို့လဲထားတဲ့အတိုင်းဝင်ရောက်မလားရပ်ပက်စစ်ပက်ဆက်ဆံရေးကလည်းဆက်လက်ပြီးတော့တင်းမာနေစေပြုပြင်ပြောင်းလဲရေးအလားအလာတွေကလည်းပြည်နှင်းဥထောင်ဥနှင်းပဲ့ထောင်ဖြစ်နေစေပါပဲတဲ့ဒါပေမဲ့ပြီးခဲ့တဲ့ကြားပြောက်ရုပ်ောက်ပွဲရဲ့ရလဒ်တွေက NLD အတွက်တက်နှက်ပြီးတော့နှို့လိုက်တဲ့အမဲရောင်တိမ်ပုတ်ရဲ့ဘေးကငွေရောင်အနာဆုံးပဲဖြစ်ပါတယ်လို့ဒီပလိုမဲဆောင်းမကဖော်ပြပါတယ်တော်တော်ရှင်းပါခင်ဗျာ2015ရဲ့ဒီနေ့ရှင်သတင်းစာမှာမြန်မာအထက်ချုပ်လုပ်ငန်းနဲ့ပတ်သက်တဲ့ဆောင်းပါးတစ်ခုဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံရဲ့ပို့ကုန်တွေထဲမှာရင်းနှီးတဲ့တက်ခွေပြီးရင်အထက်ချုပ်လုပ်ငန်းကဒုတိယနေရာမှာရှိခဲ့ပါတယ်။2015လုံကထုတ်လုပ်မှုတန်ဖိုးအမေရိကန်ဒေါ်လာ1ဘီလီယံ2016မှာ1.9ဘီလီယံ2019မှာ1.9ဘီလီယံထိနှစ်စဉ်မြင့်တက်လာခဲ့ပါတယ်လေ။ဒါပေမဲ့ကမ္ဘာပံကတော့မြန်မာစီးပွားရေးတိုးတက်နှုန်းဟာအရင်နှစ်က6.8%ကျော်လုံးရှိမယ်လို့ခန့်မှန်းခဲ့ပြီးအခု2018မှာတော့ပြည်တွင်းရေးကိစ္စတွေကြောင့်6.2%ရာနှုန်းသာရှိမယ်လို့ဆိုပါတယ်။2019ခုနှစ်ကဥရောပသမဂ္ဂ EU ကိုတင်ပို့ခဲ့တဲ့မြန်မာပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ1.8ဘီလီယံမှာအထည်ချုပ်ပို့ကုန်တန်ဖိုးက82%ရာနှုန်းရှိခဲ့ပါတယ်။မြန်မာနိုင်ငံအတွက်ပို့ကုန်တန်ဖိုးမျိုးမျိုးမြင့်မြင့်ရတဲ့ဈေးကွက်လက်တဆုပ်စာလောက်ထဲမှာဥရောပသမဂ္ဂ EU ပါဝင်နေတယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံလူဦးရေရဲ့32%ရာခိုင်နှုန်းဖြစ်တဲ့15%ကျော်အရေးအတွက်ရှိတဲ့စီးရဲသားပြည်သူတွေအတွက်အထည်ချုပ်လုပ်ငန်းဟာအလုပ်ကံအခွင့်အလမ်းတွေအင်မတန်ကြီးမားတဲ့ကဏ္ဍတရားလည်းဖြစ်နေပါတယ်တဲ့အထည်ချုပ်လုပ်သားအများပြားဟာရခိုင်ချင်းကရင်စတဲ့စစ်ပွဲပဋိပက္ခတွေဖြစ်ပေါ်ရဒေသတွေကဖြစ်ကြပါတယ်အထည်ချုပ်ကဏ္ဍမှာမြန်မာပြည်သူ9000လောက်လုပ်ကိုင်နေကြပြီးအဲ့ဒီထက်65ရခိုင်နှုန်းကမြို့သမီးတွေပါတရုတ်ကလာပြီးဖွင့်တဲ့အထည်ချုပ်စက်ရုံတွေမှာလုပ်ကိုင်နေကြသူပေါင်း3000လောက်ရှိတယ်လို့မြန်မာအထည်ချုပ်လုပ်ငန်းရှင်များအသင်း MGMA ကပြောပါတယ်အဲ့ဒီတရုတ်ထဲကျောက်ဆက်ရုံပေါင်း300နီးပါးရှိရမှာ200ကျော်က MGMA အသင်းဝင်ထားကြတယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံထဲကျောက်လုပ်ငန်းတွေကိုတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေ2013ခုနှစ်ကစတင်ပြီးတော့ဝင်ရောက်လာတာလည်းဖြစ်ပါတယ်။အကောက်ခွန်ဆိုင်ရာအခွင့်အရေးပေးမှုစနစ် GSP ကြောင့်အခွင့်အလမ်းတွေကောင်းတဲ့အတွက်ဝင်လာခဲ့ကြတာလည်းဖြစ်ပါတယ်။အဲဒါကြောင့်မြန်မာကိုခန်းဆောင်ခွင့်ပြုထားတဲ့အဲ့ဒီ GPS အခွင့်အရေးပြန်ပြီးတော့ရုပ်သိမ်းဖို့ကိစ္စကိုဥရောပကုန်စည်ကြီးများအသင်းနဲ့မြန်မာနိုင်ငံကုန်စည်မှုမြင့်တင်ရေးအဖွဲ့တွေကစကြင်ကကွက်နေကြတာပါအဲ့ဒါလိုကောင်းွက်ရမှာလဲဈေးကွက်ကိစ္စတဲ့အထည်ချုပ်လုပ်ငန်းမှာလုပ်ခဲ့နေကြတဲ့အလို့သမားတွေရဲ့ဘဝကိစ္စကိုအလေးထားပြီးတော့ကောင်းွက်ခဲ့ကြတာလို့လည်းသိရပါတယ်တကယ်လို့ GSP ကိုပြန်ပြီးတော့ရှင်းသိလိုက်မယ်ဆိုရင်တော့လူဦးရေ2000000ရဲ့ဘဝတွေထိခိုက်သွားလိမ့်မယ်လို့ဥရောပကုန်စည်ကြီးများအသင်းကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ ဆောင်းမမှာဖွဲ့ပြပါရှိပါကြောင်းအစီရင်ခံပြပြပါတော့ခင်ဗျာ။